မြန်မာအစိုးရကဘင်္ဂါလီလို့ခေါ်ပြီးသူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်သူတွေအပေါ်လူမျိုးတုံးတပ်ဖြတ်နေတယ်ဆိုတဲ့ခိုင်လုံတဲ့အထောက်အထားတွေတွေ့ရှိထားတဲ့အတွက်ကုလသမဂ္ဂအနေနဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ပြီးစုံစမ်းပေးဖို့အမေရိကန်အခြေစိုက်လူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Fortifying Rights အဖွဲ့ကတောင်းဆိုလိုက်ပါတယ်။ဒါပေမဲ့အဲ့လိုပြောဆိုတာဟာတစ်ဖက်သက်ဆန်လွန်တယ်လို့လူ့ခွင့်ရေးရှင်တွေကထောက်ပြကြပါတယ်။အပြည့်စုံကိုတော့ကိုဇော်ဝင်းနိုင်ကတင်ပြပေးပါမယ်ခင်ဗျာ။
45 rights အဖွဲ့ကစုံစမ်းစစ်ဆေးမှုတွေအရမြန်မာအစိုးရဟာရခိုင်ပြည်နယ်အတွင်းဘင်္ဂါလီခေါ်ရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုတွေကျွလွန်နေတယ်ဆိုတော့ခံလုံတဲ့အထောက်အထားတွေတွေ့ရှိခဲ့ရတဲ့အတွက်ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကုလသမဂ္ဂအနေနဲ့စုံစမ်းရေးကော်မရှင်ချက်ချင်းဖွဲ့စည်းပြီးကင်တွယ်ဆောင်ရွက်ပေးဖို့တောင်းဆိုလိုက်တာပါမြန်မာနိုင်ငံအတွင်းကရင်နဲ့ကချင်ပြည်နယ်အပါအဝင်တခြားတိုင်းရင်းသားဒေသတွေမှာပါလူခွင့်ရေးချိုးဖောက်မှုတွေပြည်နယ်တပ်ဖြတ်မှုတွေနှစ်ကာလရှည်ကြာစွာတည်ရှိလာခဲ့တာကြောင့်ရွှေညာအရေးတက်တက်တခုတည်းကိုကွက်ကြည့်ပြီး45 rights အဖွဲ့ရဲ့အဲ့ဒီလိုပြောဆိုမှုဟာတစ်ဖက်သက်ဆန်လွန်းတယ်လို့ AHRC အာရှလူ့ခွင့်ရေးကော်မရှင်ကရှင်းနေဦးမင်းလွင်ဦးကပြောပါတယ
်ရွှေညာလူမျိုးတွေကိုစူးလိုက်ပြုံလိုက်တပြတ်ခံရတဲ့အခြေအနေမျိုးကြုံတွေ့နေရတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့ပြင်ပြလာတဲ့ကိစ္စမှာတော့ကျွန်တော်အမြင်ပြောရရင်တော့နည်းနည်းတော့လုံသွားတယ်လို့ကျွန်တော်တို့ဆိုချင်တယ်ဘာဖြစ်လို့လဲဆိုလို့ရှိရင်ကျွန်တော်တို့တိုင်းရင်းသားလူမျိုးစုတွေရဲ့နေမြေဒီမှာဥပမာအဖြစ်ပြည်ယူကချင်စတဲ့ဒေသတွေမှာဒီလိုမျိုးလူခွင့်ရေးချိုးပေါက်ခံရတဲ့ကိစ္စအသက်ခံရတဲ့ကိစ္စတွေဟာမြောက်များစွာရှိတယ်ဆိုတာတွေကိုကျွန်တော်တို့ပြရတယ်။နောက်ပြီးတော့ဒီလိုမျိုးအာဓမ္မပြုချင်းခံရတဲ့ကိစ္စတွေလည်းတိုင်းရင်းသားဒေသတွေမှာအများအပြားရှိတယ်ဆိုတာကိုကျွန်တော်တို့ပြရတယ်။အဲ့တော့ဒီရိုဟင်ဂျာလို့ခေါ်တဲ့လူမျိုးပေါ်မှာစုလိုက်ပြုံလိုက်တပြတ်မှုဖြစ်တယ်လို့ပြောဆိုတဲ့ကိစ္စရောက်ကိုတော့ကျွန်တော်တို့မြန်မာနိုင်ငံအစိုးရကလက်ခံနိုင်မယ်လဲမဟုတ်ဘူး။စုံတိုင်းကော်မရှင်ဖွဲ့မယ်ဆိုလို့ရှိရင်လည်းအဲ့ဒီကော်မရှင်ကိုဘဝပြီးလာဖို့တော့မှခွင့်ပြုလိုက်မယ်လို့ကျွန်တော်ကတော့မထင်ပါဘူးခင
်ဗျ။45 rights အဖွဲ့ကပြုလုပ်ခဲ့တဲ့စုံစမ်းစစ်ဆေးမှုမှာကန့်သတ်ချက်တွေရှိနေတာကိုတွေ့ရတယ်လို့လည်းဦးမင်းလွင်ဦးကဆက်ပြောပါတယ
်။အစိုးရပြောတဲ့45 right အနေနဲ့လည်းဒီလိုမျိုး strong evidence ရတယ်လို့ဆိုအောင်သူအနေနဲ့တွေးဆမင်းများနိုင်တာကဒီဒုက္ခသည်စကားမှာဒီဥသာဝရကုလသမဂ္ဂနေပြီးတော့ခလုံးဝင်ပေးထားတဲ့စကားတော်မှမဟုတ်ပါဘူးကျွန်တော်ထင်တယ်အခုဒီမောင်းတော်တို့ဘာတော့မှဖွင့်ထားတဲ့စကားကဒုက္ခသည်တွေကိုပဲ interview လုပ်ပြီးတော့ဒီလိုပြောဆိုတဲ့အပေါ်မှာတော့ကျွန်တော်ထင်တယ်တချို့ဇာတိကတော့မျှတမှုမရှိဘူးလို့ကျွန်တော်မြင်ပါဒီ genocide ကိစ္စနဲ့ပတ်သက်ပြီးတော့လည်းပဲဒီအယ်ဂျဇီးရားကနေပြီးတော့တင်ထားတဲ့ဗီဒီယိုဖိုင်နေလေးရှိပါတယ်အဲ့တော့အဲ့ဒီမှာကြည့်ရင်ကျွန်တော်တို့ဒီမိထီလာကြမ်းဖက်မှုတွေမှာပါတဲ့ဓာတ်ပုံတွေကိုထပ်ကတလေလေအသုံးပြုပြီးတော့ဒီဖြညာကသဘောမျိုးပေါ့ဗျာအားလုံးကိုပေါင်းစည်းပြီးတော့တင်ပြထားတဲ့အခြေအနေမျိုးဖြစ်တယ်ဆိုတာကိုကျွန်တော်တို့တွေ့ရတယ်
ရိုဟင်ဂျာဆိုတဲ့အတုံးတုံးကိုမြန်မာအစိုးရကလက်မခံပဲရိုဟင်ဂျာဆိုတာမြန်မာနိုင်ငံမှာမရှိဘူးလို့ညှင်းဆိုထားပြီးအဲ့ဒီလူတွေဟာဘင်္ဂလားဒေ့ရှ်ဘက်ကဝင်လာတဲ့ဘင်္ဂါလီလူမျိုးတွေအဖြစ်သာသတ်မှတ်ထားတာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့မြန်မာအစိုးရရဲ့တုံ့ပြန်ချက်ကိုသိရှိနိုင်ဖို့ဝါရှင်တန်ဒီစီမြို့မှာရှိတဲ့မြန်မာတန်ယုံကိုဆက်သွယ်ခဲ့ပေမဲ့တစုံတရာတုံ့ပြန်ခဲ့ခြင်းမရှိပါဘူးတစ်ဖက်မှာလည်း45 rights အဖွဲ့ရဲ့တောင်းဆိုချက်အပေါ်ကုလသမဂ္ဂဘက်ကဘယ်လိုတုံ့ပြန်မယ်ဆိုတာမသိရသေးပါဘူး45 rights အဖွဲ့အနေနဲ့ရမုံငွေရဖို့အတွက်လုပ်နေသလိုဖြစ်နေတယ်လို့လည်းဦးမင်းလေဦးကဆက်ပြောပါတယ
်။ဒီကိစ္စကရိုဟင်ဂျာကိုခုမှသူကလှုပ်တာ။ခရစ်အီဝါလှုပ်တာကြားလာပြီဒီကိစ္စ။ခရစ်အီဝါတော့မှ genocide ဆိုတာမပြောဘူး။သူတို့ကသူတို့ funding ရတာတော့ရတော့ပေါ့။အဲလိုလှုပ်စားတာလည်းလှုပ်စားပေါ့။လုံချုံတော့မလှုပ်စားနဲ့ပေါ့။အဲ့ဒါတော့ပဲကောင်း
45 rights အဖွဲ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ကုလသမဂ္ဂကတတ်မှတ်ထားတဲ့ genocide လို့ခေါ်တဲ့လူမျိုးတုံးတပ်ဖြတ်မှုဖြစ်စေနိုင်တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုမြန်မာအစိုးရဘက်ကကျူးလွန်နေတယ်ဆိုတဲ့အထောက်အထားတွေတွေ့ရှိရကြောင်းရိုဟင်ဂျာမျိုးနွယ်စုပျက်စီးစေမဲ့လုပ်ရက်တွေကိုကျူးလွန်နေတာတွေ့ရှိရကြောင်းဖော်ပြထားပါတယ်။ဒါ့အပြင်မြန်မာအစိုးရအနေနဲ့ရိုဟင်ဂျာတွေခလေးမွေးဖွားမှုနှုန်းကိုကန့်သတ်တဲ့ဥပဒေတွေကိုလည်းပြဋ္ဌာန်းထားတယ်လို့ကြေညာချက်ထဲမှာဖော်ပြထားပါတယ်ခင်ဗျ။